ပြပချင်းငွေကိုယူထားတဲ့ပြည်ရင်းလုပ်ငန်းရှင်တွေအနေနဲ့လက်တလုံးမှာချင်းငွေပြန်မဆက်သေးဘဲခိတ္တဆိုင်းငံ့ထားဖို့မြန်မာဗဟိုဘဏ်ကပြည်ရင်းပုဂ္ဂလိကဘဏ်တွေကိုဇူလိုင်23ရက်နေ့စွဲနဲ့ညွှန်ကြားချက်ပေးပို့ထားပါတယ်။နိုင်ငံရေးစီးပွားရေးလေ့လာသူတွေကတော့ဗဟိုဘဏ်ဟာနိုင်ငံတွင်းအမေရိကန်ဒေါ်လာငွေအကျပ်အတည်းကိုညှိမျိုးစုံနဲ့ဖြည့်ရှင်းနေပုံရတယ်လို့ပြောပါတယ်။နိုင်ငံရေးမတည်ငြိမ်မှုနဲ့စီးပွားရေးကျဆင်းမှုကြားမှာနိုင်ငံသားငွေရှာပမှုကစစ်ကောင်စီအစိုးရအတွက်အကျပ်အတည်းတစ်ခုဖြစ်လာနေတယ်လို့ပညာရှင်တွေကသုံးသပ်ကြပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုစံကျော်ကပြောပြမှာပါရှင်။
ပြပကနေပုံစံမျိုးမျိုးနဲ့ချင်းငွေယူလာတဲ့ပြည်တွင်းလုပ်ငန်းရှင်တွေကသူတို့ပြန်ပေးရမယ်အတိုးနဲ့အရင်းကိုလက်တလုံးမှာပြန်မပေးသေးဘဲဆိုင်းငံ့ပေးတော့ဘူးဗဟိုဘဏ်ကကြာတာပရိနေကညွှန်ကြားချက်ထုတ်ပြန်လိုက်ပါတယ်နိုင်ငံတွင်းပြပတိုက်ရိုက်ရင်းနှီးမြှုပ်နှံမှုဆေးရခိုင်နှုံးနဲ့အထက်ရှိတဲ့လုပ်ငန်းမှန်သမျှနိုင်ငံခြားငွေကန့်သက်ချက်တွေကနေကင်းလွတ်ခွင့်ပြုမယ်ဆိုတဲ့ညွှန်ကြားချက်ကိုဗဟိုဘဏ်ကပယ်ဖျက်ပြီးတဲ့နောက်မှာအခုလိုညွှန်ကြားချက်အစ်စ်တွေထုတ်ပြန်လာတာပါဧပြီလကစလို့အမေရိကန်ဒေါ်လာကိုမြန်မာငွေ1850ကျပ်အဖြစ်ဗဟိုဘဏ်ကပုံသေးတက်မှတ်ခဲ့တယ်လို့နောက်ပိုင်းမှာလည်းနိုင်ငံခြားငွေကြေးအထူးသဖြင့်အမေရိကန်ဒေါ်လာနဲ့ဆက်ဆက်တဲ့ထုတ်ပြန်ချက်တွေဟာစီးပွားရေးလုပ်ငန်းရှင်တွေအတွက်ကမောက်ကမနိုင်လွန်းတယ်လို့စီးပွားရေးပညာရှင်တချို့ကပြောပါတယ်ဒီအခြေအနေတွေကိုအားလုံးခြုံကြည့်မယ်ဆိုရင်ဗဟိုဘဏ်မှာအမေရိကန်ဒေါ်လာအရန်ငွေခက်ခဲနေပြီဆိုတာရေဘူးကပြောနိုင်ကြောင်းပြည်သူ့ရေးရမူဝါဒလေ့လာသူတို့က VO ကိုပြောပါတယ
်ဒီကအချင်းငွေလုတ်တော့ပါလေသူဘူဘမအရင်ကဘယ်လောက်ရှိသေးတယ်ဆို6000လို့ပြောတော့တန်း6000ပေါ့နော်ဒါမလို့ဘူဘန်ထုတ်ရောင်းနေပတ်ဆိုင်ရောဘာရောညာရောဒီဟိုလေးဆိုရင်ခုလောက်ဆိုရင်3000လောက်များကျန်တော့မလားပေါ့တကယ်တော့ဘူဘမတကယ်တော့အထားမှာ6လစာလောက်ထားရမှာလေ IMF တို့ပါလို့စီမင်းစီကန်းနေဆိုရင်တော့အရင်ကအဲ့လောက်ရှိရမယ်ပေါ့ဘယ်သူမှစဉ်းစားရတော့ဝါဘန်ကိုပေါ့တော့မှအတိအကျမတည်ဘူးလို့သူတို့ပြောနေကြတာဟုတ်အဲ့တော့ခံမနာကိုထင်တာတော့ဘူဘမတော့ငွေနဲ့နေလို့ပေါ့
မြန်မာနိုင်ငံကတီရီလင်္ကာနိုင်ငံနဲ့အခြေအနေချင်းစင်တူနေတာတွေရှိတယ်လို့သူကပြောပါတယ်နှစ်ပေါင်း80ထဲမှာအစိုးရဆုံးစီးပွားရေးအကြက်တဲနဲ့တွေ့ကြုံနေရတဲ့အတွက်ပြည်ပကျွေးမိတွေအားလုံးကိုဆိုင်းငံ့ထားမယ်ဆိုပြီးတီရီလင်္ကာအစိုးရကဧပြီလ14ရက်မှာထုတ်ဖော်ပြောခဲ့တာပါနိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF နဲ့လည်းဆွေးနွေးတာတွေလုပ်ခဲ့ပါတယ်အဲဒီနောက်အထွေထွေအကြက်တဲကိုမခံမရနိုင်တော့တဲ့ပြည်သူတွေဟာတီရီလင်္ကာသမ္မတနန်းတော်ကိုတင်ပိုက်ခဲ့ပြီးတမရဂူဒါဘာယာရာကာပက်ဆာလဲယာဒူကနေဆင်းပေးလိုက်ပါတယ်ဗဟိုဘဏ်ရဲ့နိုင်ငံခြားငွေထိန်းချုပ်မှုကြောင့်ပြည်တွင်းလုပ်ငန်းတွေမှာ informal market လို့ခေါ်တဲ့တရားဝင်စည်းပေါင်တွေအောက်ကကင်းလွတ်နေတဲ့စီးပွားရေးလုပ်ငန်းတွေစီပြန်ပြီးခြေဦးလှမ်းနိုင်တယ်လို့စီးပွားရေးပညာရှင်တို့ကမြင်ပါတယ်ဒါကြောင့်လဲတီးလင်္ကာလိုအခြေအနေမျိုးထိတော့မဖြစ်ဘူးလို့ယူဆမှုလည်းရှိပါတယ်စီးပွားရေးလုပ်ငန်းတွေအနေနဲ့သူတို့ရပ်တည်နိုင်ဖို့ရခင်တုန်းကရှိခဲ့တဲ့တရားမဝင်ကုန်သွယ်မှုမျိုးဘက်ကိုပြန်ပြီးဥတီသွားနိုင်တယ်လို့စီးပွားရေးပညာရှင်တဦးက VO ကိုပြောပါတယ
်။ကြာလာတော့အခါကျတော့အဲ့ဒီလင်္ကာတွေဖြစ်လို့ကိုစားဖို့သုံးဖို့တော့ဘယ်ကနေဝင်မှမသိဟိုဝယ်ဖို့ပတ်စံမရှိတာမျိုးဖြစ်လာနိုင်တယ်ပေါ့။တူတော့ဒါပေမဲ့မြန်မာနိုင်ငံအခြေအနေကတီးငလာနဲ့မတူတာကျတော့ဘာလဲဆိုတော့ကျွန်တော်တို့က illegal trade တွေလည်းအများကြီးရှိတယ်။ကျွန်တော်တို့ trade China တို့ Thailand တို့နဲ့ဒါပုံမှန်ရင်းနှီးရရှိနေတဲ့ဟာဆိုတော့ဒီကနေပြီးတော့တရားဝင်ပို့လို့မရလဲတရားမဝင်ပို့လို့ရမယ်ဒီလည်းကျွန်တော်တို့မှရှိတာပေါ့။ဆိုတော့အဲ့ဒီနီလန်းနေနဲ့ပဲစီးပွားရေးကပြန်ပြီးတော့ထင်ရ informal market နဲ့ပေါ့နော်ဆိုတော့ informal economy ကရင်ကလေးကလည်းဒီလိုပဲသွားကုလေဒီလိုပဲပြန်သွားမယ်ခြင်းတွေရောရှိတာပေါ့
မြန်မာငွေကြေးကဏ္ဍပြုပြင်ပြောင်းလဲမှုနဲ့ပတ်သက်ပြီးကမ္ဘာဘဏ်ကအခုဇွန်လ8ရက်မှာအစီရင်ခံစာတစ်ခုထုတ်ပြန်ခဲ့ပါတယ်ဆယ်နှစ်တာအတွင်းမြန်မာနိုင်ငံကငွေကြေးနဲ့ဗန်နိုင်းမှာပိုပြီးပွင့်လင်းမြင်သာမျှတတဲ့စီးပွားရေးတစ်ခုဖြစ်လာခဲ့ပေမဲ့ကိုဗစ်နဲ့လက်ရှိနိုင်ငံကြောင့်နောက်ကျောင်းပြန်လည်နိုင်တဲ့စိန်ခေါ်မှုနဲ့ကြုံနေရတယ်လို့ကမ္ဘာဘဏ်ကသုံးသပ်ထားပါတယ်ခင်ဗျာ